နိုဘယ်ဆုရွေးချယ်ရေးအဖွဲ့ကြီးကအောက်တိုဘာလ9ရက်နေ့မှာ2008ခုနှစ်အတွက်ယူဘဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုကိုပြင်သစ်နဲ့ဂျာမနီနိုင်ငံကပညာရှင်နှစ်ဦးကိုပူးတွဲပေးရလိုက်ပါတယ်။ဘာကြောင့်သူတို့ကိုရွေးချယ်လိုက်တာပါလဲ။သူတို့ရဲ့လိလာတွေ့ရှိမှုတွေကဘယ်လောက်အရေးပါနေလို့ပါလဲ။ဒါရီကိုဒီတစ်ပတ်မှာပြောပြချင်ပါတယ်။အခုဆက်သွယ်ရေးနည်းပညာမှာရေပန်းအစားဆုံးဖြစ်နေတဲ့ကွန်ပျူတာနဲ့ iPods တို့တခြား digital ပစ္စည်းတွေမှာတန်ပေါင်းဘီလီယံနဲ့ချီတဲ့အချက်လက်တွေကိုတုံ့မီနိုင်ရတာဟာဒီပညာရှင်နှစ်ဦးလွန်ခဲ့တဲ့10နှစ်လောက်ကတွေ့ရှိခဲ့တဲ့ယူပဗေဒဆိုင်ယာနည်းပညာအတွက်ကြောင့်လို့ဆိုရင်မမှားပါဘူးရှင်။ပြင်သစ်နိုင်ငံအော်ဆီကယူပဗေဒဌာနကြီးရဲ့ဒါရိုက်တာအသက်69နှစ်အရွယ်အယ်ဘတ်ဖတ်နဲ့ဂျာမနီနိုင်ငံက Solid State သုတေသနသိပ္ပံကပါမောက်ခအသက်68နှစ်အရွယ်ပီတက်ဂရွန်းဘတ်တို့နှစ်ဦးဟာ GMR ကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ဒီ GMR လို့ခေါ်တဲ့ Giant Magneto Resistance ဆိုတာဘာလဲဆိုတာကိုသိရဖို့အတွက် American ပြည်ထောင်စု Ohio ပြည်နယ် Ohio တက္ကသိုလ်ကယူပဗေဒပါမောက်ခဒေါက်တာဆောလာဝေကိုမေးကြည့်တဲ့အခါမှာတော့
Giant Magneto Resistance ဆိုတာကကျွန်တော် Resistance ဆိုတာကခုကမှုပေါ့နော်ဒီ Current ပေါ့ Electric Flow ပေါ့အဲ့ဒါသွားတဲ့အခါမှာ Resistance ပေါ့အဲ Magneto Resistance ဆိုတာက Electric Current စီးတဲ့ဟာကိုတိုက်လိုက်တာပေးလို့ရှိရင်အဲ့ဒီ Resistance ကပြောင်းပါတယ်အဲ့ဒီဟာကို Magneto Resistance ဆိုပြီးတော့ကျွန်တော်တို့ခေါ်နိုင်ပါတယ်ဆိုတော့ Giant Magneto Resistance ဆိုတာကတော့တိုက်လိုက်တာပေးလို့ရှိရင်ဖြစ်လာမယ်ဒီ Electric ကအကြီးကြီးဖြစ်သွားတဲ့ဟာအဲ့ဒါကိုအဲ့လိုအတိပဲလို့ခေါ်ရမှာပေါ့ခင်ဗျအ
ခုဒီလိုတွေ့တာပေါ့နော်ဒီ GMR ကိုတွေ့ခဲ့တာကြောင့်တိတ်ပန်နီးပညာမှာဘာတွေထူးခြားမှုရှိတာတွေလို့ပြောနိုင်လဲရှင
်အရန်ထူးခြားမှုရှိပါတယ်အဲ့ဒီဒီကဒီမှာအခု3မိနစ်ပြီလဲဆိုတော့ computer hard disk မှာကျွန်တော်တို့အခု3ပါပြီ computer hard disk မှာအခုကျွန်တော်တို့အစ50 100လောက်ပို့ပြီးတော့ပါဝါများပါတယ်ဘာလို့လဲဆိုတော့ဟို magnetic storage လို့တဲ့ခါ data storage ပေါ့နော်ဒီ computer ထဲမှာဟို data ထည့်တဲ့ခါသူ့ရဲ့ site ကအရန်များတဲ့ခါကြောင့်သူက area အများကြီးမလိုပါဘူးဟိုငငလေးနဲ့သူကအဲ့ဒီ effect ကိုသွားလုပ်လို့ရတယ် data storage density ကပို့ပြီးတော့အများကြီးပေါ့အစ50 100လောက်ပို့ပြီးတော့များပါပါတယ်ဆိုတော့အဲ့ဒါကြောင့် computer hard disk တွေမှာအခုအခါကျွန်တော်တို့ဒီ data storage မှာကျွန်တော်တို့အခုစပြီးတော့သုံးနေပါတယ်ဈေးကွက်ထဲမှာထွက်နေပါတယ်အခု
ဒီ GMR ကနေပြီးတော့ computer ထဲမှာဒီလို data တွေကိုဖတ်နိုင်အောင်လုပ်တယ်ဆိုတော့လေဘလို့သူတို့တင်ထားပြီးတော့ဘလို့ဖတ်နိုင်အောင်လုပ်ထွင်းခဲ့လဲအဲ့ဒါလေးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ဆိုကွန်ပျူတာမှာကျွန်တော်တို့ data storage လုပ်တာကထုံးစံကတော့ magnetic ပေါ့နော်တန်လိုက်တာနဲ့ကျွန်တော်တို့ storage လုပ်ပါတယ်အဲဒီမှာဟိုကျွန်တော်တို့ကွန်ပျူတာကနားလေတာက၃နဲ့၁ပေါ့နော် 0 နဲ့ 1 ကျွန်တော်တို့ note လို့ခေါ်ပါတယ်အဲဒီလိုရေးတဲ့အခါကျတော့သူကဘာနဲ့ရေးထားလဲဆိုမတီးရဲပေါ်မှာကျွန်တော်တို့တန်လိုက်တဲ့ twin လိုက်တယ်ခင်ဗျဥမာမာ north pole နဲ့ or south pole တန်လိုက်တဲ့ကသူကဟိုတောင်နဲ့မြောက်ကျွန်တော်တို့မာလို့ပြောမယ်ဆိုလို့ရှိရင်တော့အဲ့လိုအလိုရှိပါတယ်အဲ့မှာ material surface ပေါ့နော်ဒီ storage surface မှာဟို area ပေါ်မူတည်ပြီးတော့ကျွန်တော်က 0 1 ဆိုလို့ရှိရင်တောင်မြောက်အဲ့ဒါမျိုးကျွန်တော်တို့ဟိုတန်လိုက်တဲ့နဲ့ twin သားတယ်ဆိုလို့ရှိရင်ဖတ်တဲ့အခါကျတော့နောက်တစ်ဖတ်တဲ့ head ကလည်းသူကတန်လိုက်တဲ့ကိုသူကပြန်ဖမ်းပြီးတော့အဲ့ဒါကိုကြည့်ပြီးတော့မှဟို 0 1 အဲ့လိုသူကသိပါတယ်ဆိုတော့အခုဒီ GMR ကဘာကိုလုပ်လိုက်တယ်လဲဆိုတော့ GMR ကသူကအဲ့ဒီ effect ကသူကအရင်များတဲ့အခါကျတော့သူက area အများကြီးမလိုပါဘူးအဲ့ဒီဟာကိုဖတ်ဖို့အတွက်ကဆိုရခါကျတော့ area ငယ်ငယ်လေးထဲမှာသူတန်လိုက်တဲ့ twin လို့ရပါတယ်ဒီဟာဆိုရင်နာနိုမီတာပေါ့နော်အဲ့ဒီ range ထဲမှာ twin လို့ရပါတဲ့အတွက်သူက total density လို့ခေါ်တာပေါ့ကျွန်တော်တို့ဒီဘလောက်ရေးနိုင်မလဲ၃ညနဲ့တင်းတဲ့ကို area ငယ်လေးထဲမှာအဲ့ဒီဟာပို့ပြီးတော့ဟို effect ဖြစ်သွားတာပါအဲ့ဒါ miniaturization ဆိုတဲ့ဟာကခုနကပြောသလိုဒီဟာကိုငယ်အောင်လုပ်တာပါခင်ဗျာငယ်တတဲ့ငယ်အောင်လုပ်တာအခုကျွန်တော်တို့အဲ့ဒါ nano technology လို့ခေါ်ပါတယ
်သူတို့နှစ်ယောက်ကိုအခုလိုမျိုး Nobel ဆုပေးလိုက်တဲ့အတွက်ယူပဗေဒလောကမှာပေါ့နော်ဘာထူးထူးခြားခြားပြောင်းလဲမယ်လို့ထင်ပါလဲရှင
်အခုဒီသူတို့ရတဲ့ဒီ effect ကကျွန်တော်တို့အခုယူပဗေဒမှာအခု nano technology လို့ခေါ်ပါတယ်ခင်ဗျာ nano science ပေါ့နော်တမီတာရဲ့တန်ပေါင်း1000ပုံတပုံကိုအဲ့လောက် scale ကိုကျွန်တော်တို့က nano လို့ခေါ်ပါတယ်ဒီ nano နဲ့ပတ်သက်တဲ့သိပ္ပံပေါ့ nano technology nano science ဆိုတာအများကြီးစိတ်ကိုဆက်ပြီးတိုးတက်ဖို့ရှိပါတယ
်ဒေါက်တာဆောလာဝေကရှင်းပြသွားတာပါအခုလိုသိပ္ပံနည်းပညာအတွက်တစ်စချိုးပြောင်းလဲမှုကိုပေးခဲ့သူနှစ်ဦးကိုနိုဘယ်ဆုချင်းမြင့်တဲ့ကော်မတီကနေတယ်လီဖုန်းနဲ့ဆက်သွယ်ပြီးမေးခဲ့တဲ့အခါမှာပြင်သစ်ကပညာရှင်ဒေါက်တာဖတ်က
I am so proud, so happy for my family, for my co-workers. And I am also very happy to share this with a friend.
သူ့ရဲ့မိသားစုအတွက်လှုပ်ဖော်ကိုင်ဖက်တွေအတွက်သိတ်ကိုဝမ်းသာရတဲ့အပြင်သူ့တငယ်ချင်းဖြစ်သူပါမောက်ခဂရွန်းဘတ်နဲ့အတူတွဲပြီးရတာမို့သိပ်ပျော်မိကြောင်းပြောသွားတာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဖတ်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုအဆုံးသတ်လိုက်ပါရစေ။ နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်